နိုင်ငံမဲဆောင်မျိုးနဲ့အတွင်းမှာကလေးလူသမားတွေလည်းပါဝင်တဲ့တရားမဝင်အလုပ်လုပ်ကိုင်နေသူတွေကိုထိုင်းစစ်တပ်ရဲနဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ရုံထဲအထိကိုစီမံချက်နဲ့ဝင်ရောက်ဖမ်းဆီးခဲ့ပါတယ်မြန်မာလူသမား200နီးပါးလောက်ကိုဖမ်းဆီးခဲ့ရပြီးတော့အဲ့ဒီမှာကလေးလူသမားလည်း18ဦးထက်မနည်းပါဝင်တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်တရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးခဲ့တဲ့သတင်းပြည်စုံကိုထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်မန်ရီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတက္ကရာမဲဆောက်မြို့နယ်အတွင်းကမဲတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့စစ်ရုံတွေကိုအင်အား80ခန့်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့တာပါ။မနေ့ကဖမ်းဆီးခံရသူတွေတဲကအလို့သမားတချို့ကိုတော့ဒီနေ့တရားရုံးတင်ခဲ့ကြောင်းရောင်ကြီးဦးအလို့သမားအဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုမိုးကျော်ကပြောပါတယ်။
စေယုံရှိတဲ့နေရာမဲတောင်ပိုင်းအရက်မှရှိတဲ့ဟိုဒါပေါ့ဒေသခေါ်ပေါ့နော်ကလာတိုင်းယုံလို့ခေါ်တဲ့စေယုံတင်ယုံရဲ့အဲ့ဒီစေယုံသားလေးမှရှိတဲ့အင်းယုံလို့ရှိရင်စီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့လေပြောမယ်ဆိုလို့ရှိရင်လောက်ကပါတယ်ရဲပါတယ်နောက်စုဝစ်စုံနဲ့အဖွဲ့စည်းပါတယ်နောက်အထူးတပ်ဖွဲ့လို့ခေါ်တဲ့ဝစ်စုံအမေနဲ့အဖွဲ့တွေပါတယ်ဆိုပြီးတော့ဒီနေ့နေ့တက်တည်ကြပြောတယ်လေဆိုတော့ကျတော့ဒါစီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့သူမနေ့ကဖမ်းသွားတဲ့အလို့သမားတွေကိုပြောမယ်ဆိုလို့ရှိရင်မေပါဒီမြို့နယ်ရုံးကိုရဲစခန်းရုံးမှာခေါ်တယ်ပြီးတော့ကျတော့နှစ်ထပ်အချုပ်ကိုသူတို့ခေါ်ယူစစ်ဆေးတာရှိတယ်နှစ်ထပ်အချုပ်ကိုပို့တယ်ည7နာရီခွဲလောက်အထိကျွန်တော်တို့သွားကြည့်တဲ့အခါမှာတော့နှစ်ထပ်အချုပ်မှာ198ယောက်ရှိတယ်အားလုံးပေါ့လေအလို့သမားတွေကျွန်တော်မြန်မာရှိပြောင်းလို့သမားတွေဖမ်းခံထားတာကျွန်တော်မျက်မြင်ပြုခဲ့ရတာရှိအခုဒီနေ့မနေ့မှဆိုလို့ရှိရင်ခုပေါ့ခုညနေကြောင်ပိုင်းပေါ့အဲ့လိုနှစ်ထပ်အချုပ်မှာရှိတယ်အဲကျွန်တော်တို့ရှူပြောင်းလူသမားတွေတဲက35ယောက်ခုတရားရုံးကိုပို့လိုက်တယ်လို့ဆိုတော့ခုသတင်းဝေါ်လာတာရှိတယ်ပေါ့လေ
သက်ရုံနေထဲမှာကလေးလူသမားတွေကိုလည်းအသုံးပြုနေတဲ့အတွက်ကလေးလူသမားလို့ယူဆရတဲ့ကလေး18ဦးထက်မနည်းကိုလည်းစေုံကိုခေါ်ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ပြောပြပါတယ
်ကလေးလူသမားပါတယ်လို့စေုံလေးကဖန်ခံရတဲ့လူသမားတွေကတော့ဆက်သွေးပြောလာတာရှိတယ်ကလေးလူသမား17ယောက်ရှိတယ်လို့ပြောတယ်မနေ့ကညပိုင်းဒီဆက်ဝေါ်လာတာတွေရောပြောလို့18ယောက်လောက်ရှိတယ်စေုံကြီးမှာအဲစစ်ဆေးတာပေါ့ကလေးဟုတ်မဟုတ်ပေါ့တော့ဒီသွားစစ်တာတွေပေါ့သမင်းဝင်စစ်တာတွေရှိတယ်လို့တက်မပြေးသေးတဲ့ကလေးဟုတ်မဟုတ်ကိုစစ်ဆေးတာလို့ရှိတယ်လို့သိရတယ
်ယောင်လာ2ရက်နေမှာတော့လမ်းပေါ်မှာသွားလာနေသူတွေကိုလည်းထပ်မံဖမ်းဆီးမှုတွေရှိနေတာကြောင့်ညနေပိုင်းအထိလူ30တဲ့မင်းဖက်မှန်ဖန်းစီခံရပါတယ်
။သွားလာပြီးပေါ်ဆက်ဆိုင်သွားလာပြီးစိတ်ဟိုလုံးလုံးသွားနေတယ်လူမျိုးတွေကိုကောက်တင်းကောက်ဖမ်းတဲ့ပုံစံမျိုးပေါ့မှာစစ်စီးပြီးဖမ်းစီးတဲ့အခါမှာလူသူတို့တရားထောက်ထားခိုင်မှုမရှိလို့ဖမ်းစီးတာ30လောက်ရှိတယ်လို့ကျွန်တော်သိရတယ်ဒီနေ့မှာတော့
။မဲဆောက်မြို့ဘက်မှာတာဝန်ယူရတဲ့မြန်မာလူသမားတန်အရာရှိကိုဖမ်းဆီးခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘာတွေများလှုံ့ဆော်ပေးနိုင်မလဲဆိုတာသိရှိနိုင်ဖို့အတွက်ဆက်တွေမင်းမြန်ခဲ့ရမှာဆက်တွေလို့မရခဲ့ပါဘူးအဖမ်းစီးတွေဇက်တိုက်ဖြစ်လာတဲ့အတွက်တချို့ဆက်ယုံတွေကအလို့သမားတွေကိုလည်းအလို့ရှင်တွေကမြောက်ရီမျိုးဘက်ကိုတင်းဆောင်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့တရားမဝင်အလို့သမားတွေကိုလက်ခံထားတဲ့ဆက်ယုံတချို့ကလည်းသူတို့အလို့တွေကိုယာယီရက်နာထားရတာတွေလည်းရှိနေပါတယ်မဲဆောက်မျိုးဟာတရားမဝင်အလို့သမားတွေအများဆုံးဝင်ရောက်နေတဲ့နေရာဖြစ်ပြီးနေ့စဉ်အလို့အကန်ရှာဖွေသူတွေနေအမျိုးမျိုးနဲ့ရောက်ရှိနေကြတာပါအခုဆိုရင်တော့မဲဆောက်ထဲမှာတရားဝင်နေထိုင်ဖို့အတွက်နေဆက်တံတားပေါ်ကနေ9ရက်ခန့်နဲ့လက်မှတ်တွေလုပ်ပေးထားတာကြောင့်တချို့ကတော့အဲ့ဒီလက်မှတ်တွေနဲ့လာကြပြီးအလို့အကန်ရှာဖွေကြသူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမ3သန်းကနေ4သန်းအထိရှိနေတယ်လို့တရားဝင်အထောက်အထားလက်မှတ်ကန်ဆောင်ထားသူတွေကတော့သိန်းခန်းလောက်ပဲရှိပါတယ်ရှင်